Welcome to the Voice of America in Burmese.
Minglan ne khin ma tot da shin ya shin 2018 khu ne zon la 14 ye jata bri ni mne khin season ni go Washington DC myo do VOA American tan ga ni dai yai thau lwin pe ni ba bi shin chama mya tsin aw ma di mne khin season ni go taw yin tin set pe twa ba me
ကျွန်တော်ကတော့ကြော်စံသားပါ။မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်စီးပွားတာဖြစ်သိမ်းတာကိုသမ္မတဒေါ်နယ်ထရန့်ပထမသက်တမ်းမကုံဆုံးရင်တည်မြင်နေတယ်လို့သူရဲ့နိုင်ငံသားရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအကြီးအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကုလသမဂ္ဂမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုနိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးသတင်းတွေကိုဒေါက်တာမျိုးသက်နဲ့အတူကြီးညာမှာဖြစ်ပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေကြီးညာပြီးနောက်ဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့ဗြိတိန်လွှတ်တော်မှမနေ့ဗုဒ္ဓဟူးနေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြမအရေးအခြေအနေတွေနဲ့ပတ်သက်လို့ဗြိတိန်စိုးရရဲ့ဆောင်ရွက်ချက်တွေကိုလွှတ်တော်အမတ်တွေမေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်
။ The government has expressed its deep concern at the surge of fighting in Kachin since April.And we have called upon the Burmese military and indeed
Speaking Nangin Jai Yong Wunji Pyo Twa Ra Ba Apie Song Go Tadin Ni Pi Ma Na Sin Ya Ba Me Di Tadin Ne Tu American Ne Taung Korea Pu Twe Sit Sin Yi Yut Tain Me Lo Tamara Trump Ga Pyo Khe Apo Jwan Jin Tu Tu Ti Ti Yue A Myin Chang Ne Di Kine Sa Tin Chin Ba Me Ga Ba Phla Bo Long Mae Chang Sa Ye Tadin Lwa Yi Ne Tu Apat Sin Kan Na Ri Phi U Jo San Da Ye Myama Yi Tong Tat Chin Ne Tu Yong Ji Ya Season Rui Go Thau Hlin Pe Bo Shi Ba De အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါအောင်ရှင်
။ဒါမဲ့နှစ်နှစ်ခွဲအတွင်းမြောက်ကိုရီးယားအနေနဲ့စီမားများပြားတဲ့လက်နက်လျှော့ချဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်နေတယ်လို့နိုင်ငံသားဝန်ကြီးမိုက်ပွန်ပီရိုကဗုဒ္ဓဟူးနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ဖို့တောင်းဆိုတဲ့သဘောတူညီချက်ကိုနိုင်ငံကောင်းဆောင်တွေလက်မှတ်ရေးထိုးပြီးနောက်တစ်သိန်းမှပဲမစ္စတာပွန်ပီရိုကအခုလိုပြောကြားလိုက်တာပါ။ကိုရီးယားကျွန်းဆွေနျူကလ িয়ার ကင်းစင်ရေးအတွက်စစ်စစ်အတည်ပြုနိုင်တဲ့လောက်ရောက်ကိုမြောက်ကိုရီးယားဘက်ကလုတ်ပြဖို့သမ္မတဒေါ်နယ်ထရန့်ပထမရထူးသက်တမ်းမကုန်ခင်မှာတကယ်ပဲမြင်ကျင်တယ်လို့ဝန်ကြီးပွန်ပေယိုကဆိုးမျိုးတော်မှာပြောကြားခဲ့တာလည်းဖြစ်ပါတယ်နျူကလ িয়ার အစီအစဉ်ကိုဘယ်လိုဘယ်ချိန်ရပ်ဆက်မယ်ဆိုတာနောက်ပတ်ဆွေးနွေးဖို့ရှိလို့သိရပါတယ်ဝေဖန်သူတချို့ကတော့ဒီသဘောတူညီချက်မှာအသေးစိတ်တွေမပါဘူးအထူးသဖြင့်တောင်ကိုရီးယားပူတွဲစီလစ်ကျင်မဲ့ကိစ္စမလုပ်တော့ဘူးလို့မမျှော်လင့်ပဲကြေညာခဲ့တဲ့ကိစ္စမျိုးဟာအလျှော့ပေးလွန်ရာရောက်တယ်လို့ဝေဖန်နေကြပါတယ်။ဒီလိုအသေးစိတ်အချက်အလက်တွေမပါပေမဲ့သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားနျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့ Twitter ပေါ်ကကြေညာခဲ့ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့နှစ်တုန်းကအစီရနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုမှာတားမြစ်အဆိပ်ဒဏ်ငွေတွေဖြစ်တဲ့အာယွန်ဂျော့ထိရိုက်စေတဲ့ Serine နဲ့ Chlorine အဆိပ်ဒဏ်ငွေတွေကိုအသုံးပြုခဲ့ကြောင်းကုလသမဂ္ဂရဲ့ကမ္ဘာဓာတုလက်နဲ့တုံးဆက်မှုဆိုင်ရာစောင့်ကြည့်အဖွဲ့ကဗုဒ္ဓဘုရင်မှာပြောကြားလိုက်ပါတယ်2018ခုနှစ်မတ်လ24ရက်နေ့ကတမ်မီနာမြို့တောင်ဘက်မှာဆရင်းအစိတ်ဒဏ်ွေ3ကောင်3ပြည့်နိုင်တယ်လို့ OPCW ဓာတုလက်နဲ့တာစီအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအစ်စ်ထဲမှာဖော်ပြထားပါတယ်ဒါအပြင်ဒီဖြစ်ရဖြစ်ပွားပြီးတဲ့နောက်တနေ့မှာပဲတမ်မီနာရှေးရုံနဲ့ဝန်းကျင်ဒေသမှာကလိုရင်းအဆိပ်ဒဏ်ွေဖြစ်နိုင်ခြေရှိတဲ့လက်နက်တွေကိုတုံးဆဲခဲ့တယ်လို့လည်းဖော်ပြောပါတယ်။သူတို့အခုလိုကောက်ချက်ချတာဟာတပ်တွေထွက်ဆိုချက်တွေနဲ့နမူနာတွေကိုစစ်ဆေးဆန်းသပ်မှုတွေပေါ်မှာအခြေခံပြီးမှချမှတ်တာဖြစ်ကြောင်းလည်း OPCW အဖွဲ့ကပြောပါတယ်။ Syria မှာဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုတွေအများပြားရှိတယ်ဆိုတဲ့ဆက်ဆွဲပြောဆိုချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်2014ခုနှစ်မှာOPCW ရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။ဒီအဖွဲ့အနေနဲ့ဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုတွေကိုပြစ်တင်ဝေဖန်ဖို့မဟုတ်ဘဲဆွဆွဲမှုတွေအတွက်အချက်လက်ရှာဖွေဖို့သာဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့အရှိအလေပိုင်းကြီးထန်းရေးအဖွဲ့ဟာအဲ့ဒီဒေသကိုနောက်ပတ်သွားမယ်လို့အင်ဂျီရောကဆိုပါတယ်။ပေါ်ထုတ်ပြောကြားခြင်းမရှိသေးတဲ့ Israel Palestine ညီညာရေးအစီအစဉ်ကိုထောက်ခံမှုရအောင်လုပ်ဖို့နဲ့ဆိုရလာနေတဲ့ဂါဇာကမ်းမြောင်ဒေသအခြေအနေကိုဆွေးနွေးမှာဖြစ်တယ်လို့ဆိုပါရယ်အစ္စရေးပါလက်စတိုင်းညီညာရေးအစီအစဉ်ကိုနွေရာသီကြရင်ဖွင့်ပြောနိုင်ွယ်ရှိတယ်လို့အမျိုးသားလုံခြုံရေးအရာရှိကပြောကြားပြီးတဲ့နောက်အခုခီးစဉ်ပေါ်ထွက်လာတာဖြစ်ပါတယ်သမ္မတထရမ့်ရဲ့သမက်လည်းဖြစ်အကြီးအကဲအကြံပေးလည်းဖြစ်တဲ့ဂျရက်ခရစ်စတန်နဲ့နိုင်ငံတကာစစ်သားရေးအထူးကူစလေဂျေဆန်ဂရင်းဘလတ်တို့ဟာခီးစဉ်တွင်အစ္စရေးအီဂျစ်ဆာဒီအာရေဗျတို့ကိုတောက်မှဖြစ်ပြီးပါလက်စတိုင်းနယ်မြေမှာရနာပွဲမရှိဘူးလို့ဆိုပေမဲ့တူးချက်ပွဲရှိတယ်လို့မျိုးသားလူမျိုးရေးကောင်စီကဆိုပါတယ
် HIV AIDS ရောဂါကူးစက်ပြန့်နှံ့မှုကို2030ပြည့်ရောက်မှာရပ်တန့်သွားစေနိုင်မလားဆိုတာတကမ္ဘာလုံးကနေသုံးသပ်ရမယ်အခြေအနေကိုရောက်နေပါပြီလို့ UNH ကကုလသမဂ္ဂ HIV/AIDS တိုက်ဖျက်ရေးအဖွဲ့ကအထူးကဲကပြောကြားလိုက်ပါတယ်။အားလုံးကသဘောတူညီထားတဲ့ကမ္ဘာလုံးဆိုင်ရာရည်မှန်းချက်တွေနဲ့ပတ်သက်ပြီးဘယ်နေရာတွေမှာမအောင်မမြင်တွေဖြစ်နေလဲဆိုတာကိုသုံးသပ်ကြရမယ့်အချိန်ရောက်နေပါပြီလို့ UNH အထူးကဲ Michael Sidibe ကပြောကြားလိုက်ပါတယ်။2016ခုနှစ်စီးရင်စရာတွေအရကမ္ဘာမှာ HIV ပိုအကူးစိုက်ခံရသူပေါင်း36.8% တန်းရှိနေပြီးအကူးစိုက်ခံရသူက2တန်းနီးပါးနဲ့ H-cell ရှေ့အောင်တက်ရသူက1တန်းကျော်ရှိတယ်လို့သိရပါတယ်။ဒါပေမဲ့သတင်းကောင်းတစ်ခုကတော့အရေးကြီးတဲ့ ARV ဆေးတွေကိုကြဲကြဲပြန့်ပြန့်ဖြန့်ဖြူးပေးနိုင်တာဖြစ်ပြီး2016မှာလူပေါင်း21တန်းအတွက်ဖြန့်ဖြူးနိုင်မှာဖြစ်တယ်လို့ H-cell သေဆုံးရသူအရေးအတွက်ကလည်း3ပုံ2ပုံအထိ short ချနိုင်မယ့်အခြေအနေရှိတယ်လို့ပြောပါတယ်။မိခင်ကနေတဆင့်ကလေးကိုမိဖွားဆင်မှာရောနှုတ်တရားကနေတဆင့်ကူးဆက်မှုကို2030အပြည့်ရောက်မှာတိုက်ဖြတ်နိုင်တော့မှာဖြစ်ပြီးဒါဟာလွန်ခဲ့တဲ့နှစ်အနည်းငယ်ကစဉ်တော်မစဉ်းစားနိုင်ခဲ့တဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335ပိုင်းဒိုမီတာ40 kHz 9633ညာပိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးနဲ့
ပါရှင်နမီရာဂဗီဝေးသတင်းများဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်ဒါဂျနာဟာယမန်နေ့မနေ့ပိုင်းမှာနေပြည်တော်ကိုရောက်ရှိလာပြီးမနေ့ဆယ်နာရီလောက်မှာနိုင်ငံတော်အတောင်ပင်ပုဂ္ဂိုလ်ဒေါန်ဆန်စီနဲ့တွေ့ဆုံခဲ့ပါတယ်။ပြည်ထောင်စုအစိုးရဝန်ကြီးလွှတ်တော်ဥက္ကဋ္ဌအမျိုးသမီးရေးအဖွဲ့ဥက္ကဋ္ဌရန်နဲ့ဆက်လက်တွေ့ဆုံခဲ့ပါတယ်။မစ်ဘာဂျနာလက်ရှိတာဝန်ကိုပြီးခဲ့တဲ့ဧပြီလမှာစတင်လက်ခံခဲ့ပြီးမြန်မာနိုင်ငံကိုအခုပထမဦးဆုံးကျင်းရောက်ရှိလာတာလည်းဖြစ်ပါတယ်။သူဟာနေပြည်တော်မှာ15ရက်နေ့အထိရှိနေမှာဖြစ်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်အစိုးရဝန်ကြီးဌာနအချို့အပြင်လွှတ်တော်တရားရေးကော်မတီကတာဝန်ရှိသူတွေနဲ့ဆုံတွေ့ဆုံဖို့ရာထားသလိုနောက်ပိုင်းမှာတော့ရန်ကုန်နဲ့ရခိုင်ပြည်နယ်ကိုသွားဖို့ရှိနေပါတယ်။ဒီခေတ်စဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂကသတင်းထုတ်ပြန်ရမှာမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်ဘာဂျနာဟာမြန်မာအစိုးရအနောက်ပိုင်းတွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလူမှုအစင်းပင်းတွေဘာသာရေးခေါင်းဆောင်တွေတန်တမာအတိုင်းအတာတွေနဲ့တွေ့ဆုံမှဖြစ်ပြီးရခိုင်ပြည်နယ်အရေးငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့လူ့အခွင့်အရေးကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိနေတယ်လို့ဖော်ပြထားပါတယ်။ဒီခေတ်စဉ်အတွင်းလက်ရှိအခြေအနေမှန်ကိုနိုင်ငံတကာအတိုင်းအတာသိအောင်တင်ပြနိုင်ဖို့မြန်မာအစိုးရကမျှော်လင့်တယ်လို့နိုင်ငံသားရေးယုံတာဝန်ရှိသူတွေကပြောကြပါရစေ။ရ
ဝင်းချဒုက္ခတွေတွေသူတို့ရဲ့နေရရင်းကိုဂုဏ်ကိတ်ခါရှိရှိလုံလုံခြုံခြုံပြန်နိုင်တဲ့အခြေအနေတွေဖန်တီးပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့မြန်မာတို့ကြားမကြသေးခင်ကမှရရှိခဲ့တဲ့သဘောတူညီချက်နားလည်မှုစာချုပ်လွှမ်းနဲ့ပတ်သက်ပြီး UNHCR ကဘင်္ဂလားဒေ့ရှ်အစိုးရကိုအကြံပြင်းရှင်းလင်းပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံက UNHCR အဖွဲ့ရဲ့ဌာနကိုယ်စားလှယ်လည်းဖြစ်တောင်အာရှနိုင်ငံရဲ့ဒေသဆိုင်ရာဒါရိုက်တာလည်းဖြစ်တဲ့ James Lynch ကအင်ကာနီကဘင်္ဂလားဒေ့ရှ်နိုင်ငံချိုင်းဝန်ကြီး MD Sahara Alam နဲ့သူရဲ့လွှတ်တော်ရုံးကမှတွေ့ဆုံပြီး MOU နားလည်မှုစာချုပ်လွှမ်းတဲ့ပတ်သက်ပြီးအကြံပြင်းရှင်းပြခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေး UNDP အဖွဲ့တို့နဲ့မြန်မာအစိုးရတို့ကြားနေပြည်တော်မှာမေလ31ရက်နေ့ကသုံးဖွင့်ဆိုင်နားလည်မှုစာချုပ်လွှမ်းလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရရင်းကိုဂုဏ်သိက္ခာရှိရှိနဲ့ရေးရှိလုံခြုံစိတ်ချစွာပြန်နိုင်ရေးအတွက်အခြေအနေတွေဖန်တီးပေးနိုင်မှုရည်ရွယ်ပြီးပူးပေါင်းဆောင်ရွက်မယ်မူပေါင်းကိုသတ်မှတ်နိုင်ခဲ့တာဖြစ်ပါတယ်။ဒီလိုသဘောတူညီချက်ရရှိခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ UNHCR နဲ့အခုလိုရိုဟင်ဂျာတွေနေရာချင်းပြန်ပို့ရေးကိစ္စအတွက်လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရစ်ဆေးဝါးနှင်းနှင်းရေးလုပ်ရနေပတ်သက်ပြီးစိုးရိမ်မကင်းဖြစ်ကြောင်းအမေရိကန်နိုင်ငံယာယီဌာနကဇွန်13ရက်နေ့ဆွဲနိုင်ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကြောင့်မေလအစောပိုင်းကလူပေါင်း149ဦးမကသေဆုံးပြီး21,000ဖမ်းဆီးခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတော်မှမူရစ်ဆေးတံပြန်လှုပ်ရှားမှုသတင်းတွေကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်နိုင်ငံသားရေးပြောခွင့်ရဟာဇာနယူးယောက်ကအဲ့ဒီကြေညာချက်မှာဖော်ပြထားတာပါ။ဥပဒေမဲ့သက်ပြတ်မှုတွေနဲ့ပတ်သက်ပြီးခိုင်လုံတဲ့သတင်းတွေကို ပွင်လင်းမြင်သာစွာဖြည်းဖြည်းခြားခြားစုံစမ်းစစ်ဆေးဖို့လည်းတိုက်တွန်းထားပါတယ်။တရားမဝင်မှုရေးဆေးပြဿနာဟာတစ်ကမ္ဘာလုံးအတွက်အန္တရာယ်ရှိနေပေမဲ့ကင်တွယ်တဲ့နေရာမှာလူခွင့်ကိုလေးစားလိုက်နာဖို့နိုင်ငံတကာစံနဲ့ရောဘင်္ဂလားဒေ့ရှ်ဖွဲ့စည်းပုံဥပဒေနဲ့ပါကိုက်ညီအောင်ဆောင်ရွက်တဲ့နဲ့ဘင်္ဂလားဒေ့ရှ်အနေနဲ့လိုက်နာရမယ့်လူခွင့်တွေကိုအပြေးအဝလိုက်နာမှုရှိဖို့မျှော်လင့်တယ်လို့လည်းအဲ့ဒီညချက်မှာရေးသားထားပါတယ်။
ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်ဇန်တာနဲ့ဒေါက်ခင်မျိုးတက်တူကကြေညာပေးခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီစင်ကာပူနိုင်ငံမှာကျင်းပတဲ့ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့နှစ်ဦးတမိုင်းဝင်ဆွေးနွေးပွဲကအင်္ဂါနေ့မှာပြီးဆုံးခဲ့ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းစင်ပပျောက်ရေးသဘောတူခဲ့ကြပါတယ်သမ္မတထရမ့်ကမဟာမိတ်တောင်ကိုရီးယားနဲ့ပူးတွဲစည်းရေးလေ့ကျင့်မှုကိုရုတ်သိမ်းမယ်လို့အချင်းချင်းပြောဆိုခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်လို့သဘောတူညီချက်မှာတရားဝင်ထည့်သွင်းပြောဖော်ပြခဲ့ခြင်းမရှိပါဘူး။သမ္မတထရမ့်ဒီလိုဆုံးဖြတ်တာဟာကိုရီးယားကျွန်းဆွယ်မှာဆီလွတ်ထားတဲ့ American တပ်ဖွဲ့ဝင်တွေနဲ့တောင်ကိုရီးယားအပါအဝင်မဟာမိတ်တွေကိုအံ့အားသင့်စေခဲ့ပြီးဒီအပေါ်မှာစည်းရေးကျွမ်းကျင်သူတွေကအမျိုးမျိုးသုံးသပ်နေကြပါတယ်။ VOA Pentagon သတင်းထောက် Career Bad သတင်းပေးပို့ထားတာကိုပြောပြပေးမှာပါ။စင်ကာပူထိပ်သီးဆွေးနွေးပွဲပြီး VOA အတွက် Greta Van Susteren ကသမ္မတထရမ့်ကိုတွေ့ဆုံမေးမြန်းရမှာသမ္မတထရမ့်ကသူ့အနေနဲ့ဆယ်စုနှစ်များစွာကြာနေပြီဖြစ်တဲ့ American နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုတွေကိုအဆုံးသတ်ချင်ပြီလို့ပြောဆိုခဲ့ပါတယ်
။မဲ့ငွေကြေးအကုန်ကြတိတ်များတဲ့စည်းရေးလေ့ကျင့်မှုလုပ်တော့မှာမဟုတ်ပါဘူး။ဒါဟာတကယ့်ကိုရန်လုံမုန်းတီးရမှုတွေပါ။ဒါတွေမလုပ်တော့ဘူးဆိုတာကိုသူတို့လည်းဝမ်းမြောက်မယ်ချင်ပါတယ်။ဒါပေမဲ့ဒါဟာအနေရောရှိပါတယ်။စိတ်ဆူနာကောင်းတဲ့ညှိနှိုင်းမှုတွေလုပ်နေသေးတော့ကျွန်တော်တို့ဒီလိုမျိုးစည်းရေးပြင်ဆင်မှုတွေလုပ်မှာမဟုတ်ပါဘူး။
American နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုကိုရန်စတဲ့အပြုမူဖြစ်တယ်လို့တရုတ်နဲ့မြောက်ကိုရီးယားကရှုမြင်ခဲ့ကြတာပါ။သမ္မတထရမ့်ကဒီလိုရန်စမှုတွေအဆုံးသတ်မယ်လို့ပြောဆိုတဲ့အပေါ်သူတေတီအချို့အံ့အားသင့်ခဲ့တယ်လို့ America မှာရှိတဲ့ကိုရီးယားစီးပွားရေးသိပ္ပံသူတေတီ Kylie Faria ကတော့အခုလိုပြောပါတယ်
He called it provocative himself, which is not something that any American president, I think, has ever done. It's always been.
Nah, Yansara the word today, lo sugura nga piyo baware. The Americans na ma de lo piyo ge bu re lo chino ma chima u. Takelo da halle kansi the word de piyo da re chipare.
Tamra Trump ye song piye che po, Dong Korea pe kalle yudi ye an an ten toa ge de lo. Dike sa ne pate lo, Tamra Trump bago solo jinale sura, shin shin lin lin tibo lu re lo soya piyo guin ya ga piyo baare. လေ့ကျင့်နေမှုရပ်ဆိုင်းဖို့နဲ့ပတ်သက်ပြီးအခုထိတော့နောက်ဆုံးညွှန်ကြားချက်ဘာမှမရသေးပါဘူး။ရုပ်သိမ်းဖို့တရားဝင်ညွှန်ကြားချက်မရသေးသည်ဖြင့်အခုလေ့ကျင့်နေတာတွေကိုလည်းဆက်လုပ်သွားမှာပါလို့ကိုရီးယားမှာရှိတဲ့ပြောခွင့်ရ American စစ်အရာရှိတဦးကလည်းပြောပါဗျာ။တချို့ကတော့သမ္မတထရမ့်ဒီလိုဆုံးဖြတ်တာဟာလိုက်လျောလူတဲ့သဘောဖြစ်တယ်လို့ထင်မြင်ယူဆကြတယ်လို့တချို့ကလည်းဒါဟာအဓိကလုပ်ငန်းစဉ်ဖြစ်တဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်ရဲဝတ်နဲ့ပထမခြေလှမ်းဖြစ်တယ်ဆိုပြီးကြိုဆိုကြပါတယ်လက်ရှိတောင်ကိုရီးယားမှာ American တပ်ဖွဲ့ဝင် 28,000 ကျော်ထားရှိတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုထင်သာမြင်သာဖြစ်အောင်လှုပ်ဆောင်မပြနိုင်မချင်းသမ္မတထရမ့်ကတောင်ကိုရီးယားက American တပ်ဖွဲ့ဝင်တွေကိုရှော့ချရုပ်သိမ်းဖို့ကိစ္စကိုဆွေးနွေးပြောဆိုမှာမဟုတ်ဘူးလို့သုံးသပ်ကြောင်းတင်ပြထားပါရဲ့ရှင်။ VOA American အတန်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုတင်ဆက်ပေးနေပါရဲ့ရှင်။အခုဆက်ပြီးဒီကနေ့စတင်မဲ့ကမ္ဘာဖလားဘောလုံးပွဲအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုဒီကနေ့ကြာသပတေးနေ့မှာစတင်တော့မှာဖြစ်ပါတယ်။ဇွန်လ14ရက်နေ့ကနေဇူလိုင်လ15ရက်နေ့အထိလနဲ့ချီကြာမြင့်မှာဖြစ်တဲ့ဒီပွဲကိုရုရှားကအင်ရှင်အဖြစ်လက်ခံကျင်းပပေးမှာဖြစ်ပါတယ်။ငွေကြေးကုန်ကြများလာတဲ့ကမ္ဘာဖလားပွဲအတွက်ရုရှားဘက်ကဘလောက်အဆင်သင့်ဖြစ်နေပါပြီလဲ။ဒီကမ္ဘာဖလားပွဲမှာပါဝင်ရှင်ပြိုင်ကြမယ့်နာမည်ကြီးကစားသမားတွေနဲ့အသင်းတွေရဲ့အလားအလာနဲ့မြန်မာပြည်သက်ရဲ့မျှော်လင့်ချက်တွေကိုပါသိရအောင်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာလက်ရွေးစင်ဂိုးသမားဟောင်းတူဖြစ်တဲ့ကိုရင်ထွေးကိုဆက်သွယ်မေးမြန်းထားပါတယ်ဒေါက်ခင်မျိုးတက်ကတင်ပြပေးမှာပါရှင်
။2018မှာကမ္ဘာဖလားဘောလုံးပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးဖို့အရွေးခံအချိန်မှာကမ္ဘာနိုင်ငံတွေကိုရုရှားကအင်ရှင်ပြည်ပသက်ရင်ဖွင့်ကြိုးဆိုမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဂရိပေးခဲ့တာဖြစ်ပြီးရုရှားအစိုးရထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့
Приветствую поклонников футбола и лучшие футбольные сборные планеты
ကဘာမမအကောင်းဆုံးဘောလုံးအသင်းတွေနဲ့ဘောလုံးပွဲထိပ်ပရိသတ်အားလုံးကိုကြိုဆိုပါတယ်ရုရှားကိုရောက်နေပြီးသားသူတွေရောနောက်ရောက်လာမယ့်ပရိသတ်တွေကိုရောဒီနှစ်သမိုင်းဝင် FIFA ကမ္ဘာဖလားဘောလုံးပွဲကြီးကနေကြိုဆိုပါတယ်ကမ္ဘာဘောလုံးမိသားစုအားလုံးကိုလည်းနွေးထွေးစွာကြိုဆိုပါတယ် ဘောလုံးကွဲတွေကနေမိမရနိုင်တဲ့အမှတ်တရတွေရကြဖို့အပြင်ရုရှားနိုင်ငံကနေမိမရတဲ့အတွေ့အကြုံတွေရကြပါစေလို့ဆုတောင်းပါတယ်လို့ရုရှားဘာသာနဲ့သမ္မတပူတင်ကပြောသွားတာပါ။ကမ္ဘာဖလားပွဲအတွက်ပြင်ဆင်စရိတ်တွေအစီအတွေအပြင်လုံခြုံရေးကအဆက်လိုအပ်တာဖြစ်ပြီးဒီပွဲကိုအင်ရှင်ဖြစ်နဲ့လက်ခံကျင်းပရတာဟာကုန်ကျစရိတ်ကဒေါ်လာ၁၂ဘီလီယံလောက်ရှိနေတာပါ။ဒါလောက်အကုန်ကျခံပြီးကျင်းပရပေမဲ့ရုရှားဘောလုံးအသင်းဟာ FIFA ဘောလုံးလောကမှာအဆင့်80ပဲရှိတာမို့ရုရှားနိုင်ငံသားတွေကတော့အဆိုးဆုံးကိုရင်ဆိုင်ဖို့အတွက်အသင့်ပြင်ထားတယ်လို့အားကစားသမားတွေကပြောပါတယ်။ရုရှားဘောလုံးဝါသနာအိုးတွေကလည်းသူတို့နိုင်ငံမှာဒီလိုပွဲမျိုးကိုလက်ခံကျင်းပနိုင်တာမို့တိတ်ကိုဂုဏ်ယူနေကြတာပါ။ဒီကနေ့ကျက်တပရင်းနေ့စတင်မဲ့2018ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအင်ရှင်ရုရှားနဲ့ Saudi Arabia တို့ကမော်စကိုကွင်းမှာဖွင့်ပွဲကိုကစားကြမှာဖြစ်ပါတယ်။တောက်ကြနေမှာတော့အီဂျစ်နဲ့ဥရုဂွေးမော်ရိုကိုနဲ့အီရန်ပေါ်တူဂီနဲ့စပိန်တို့ရှင်ပြိုင်ကြမှာပါ။ဘောလုံးဝါသနာကြီးလာတဲ့မြန်မာပရိသတ်ကလည်းကမ္ဘာဖလားပွဲကိုစောင့်ကြည့်ဖို့အတွက်အသင့်ဖြစ်နေပြီလို့မြန်မာလက်ရွေးစင်ဂိုသမာဟောင်းကိုရင်ထွေးကပြောပါတယ်
။ကျွန်တော်တို့ဗမာနိုင်ငံရဲ့ပရိသတ်ရဲ့အခြေအနေကဘောလုံးယုံနေရင်ဘယ်နေရာပဲဖြစ်ဖြစ်စိတ်ဝင်စားတယ်ဘောလုံးကန့်နေတယ်ဆိုရင်ရက်ကောပဲဖြစ်ဖြစ်မြို့နယ်ပဲဖြစ်ဖြစ်လမ်းဘေးမှာဖြစ်ဖြစ်ဘယ်နေရာမှာကစားတာအားပေးကြတယ်စိတ်သက်တည်းရရှိနေတော့ခုလိုကမ္ဘာဖလားဘောလုံးဝေးစားတဲ့ခါကျတော့ပို့ပြီးတော့ဆွတ်ဝင်သွားကြတယ်ပို့ပြီးတော့အားသက်တည်းရုံးနဲ့ပယ်သိမ်းနိုင်တဲ့ချင်းရစ်ချင်းကြီးတွေပြီးနေကြတယ်အသေးနဲ့လည်းအများကြီးပေါ့နော်အဲကြောင့်လေဆိုနှစ်ပြန်ဆိုစကြမယ်ကပါဖလာဝဲမှာဘာလို့နိုင်မယ်မသိနေတက်နိုင်လဲဆိုတော့အရာတွေကလည်း online တွေမှာရော Facebook တွေမှာရောတရားမနေ့တရားရေးနေဆိုနေကြတာဖြစ်ခြင်းအဖြစ်မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေကပေါ်လုံးကိုတော်တော်စိတ်ဝင်စားကြပါတယ်ခင်ဗ
ျနိုင်ငံပေါင်း48နိုင်ငံကအသင်းပေါင်း32တင်းမှာအကွက်မိမိနဲ့အကစားနိုင်ဆုံးအသင်းကဂျာမနီအသင်းဖြစ်ပြီးမြန်မာအများစုကတော့အင်္ဂလန်အသင်းကိုနိုင်စေချင်တာတွေ့ရတယ်လို့ပြောပါတယ်
ကျွန်တော်စိတ်ဝင်စားတော့ဘောလုံးကင်းကဂျာမနီဘောလုံးကင်း။ဘာကြောင့်လဲဆိုတော့ဂျာမနီကစားခဲ့တဲ့ကစားကွက်မှာသူကကင်းဝါကိုတယောက်ရှင်ရောကျွန်တော်တို့စီးလုံးမှုတွေပေါ့နော်။အဲ့လိုမျိုးတွေကစားလာတဲ့ခါကျတော့ဘောလုံးကင်းမှာကျွန်တော်ကုတီလက်ရှိဒီ World Cup မှာနံပါတ်1ပြေးတဲ့အစင်ကဂျာမနီဘောလုံးကင်းဖြစ်တယ်ခင်ဗျာ။30နှစ်တင်မှာဘယ်သူရနိုင်ရလို့မဟုတ်ကျွန်တော်ထင်တဲ့ကျွန်တော်အမြင်လေးတွေပေါ့နော်။နောက်တစ်ခုကဂမာပြည်မှာရှိနေတဲ့ဗမာပြည်သူတော်တော်များများရဲ့စိတ်ထဲမှာ crazy ဖြစ်နေတဲ့ဘောလုံးကင်းကတော့အင်္ဂလန်ဘောလုံးကင်း။ဟုတ်ကြိုက်လာတဲ့အချက်တွေလူငယ်တွေနဲ့ဖွဲ့စည်းရတယ်။ဒါပေမဲ့အင်္ဂလန်ဘောလုံးကင်းရဲ့ဒီကတက်နိုင်တဲ့အလားတူမှာတစ်ခါတည်းအုပ်စုနဲ့ပြောရတယ်16ပြင်းပြီးပြတ်ခဲ့တယ်။ဒါပေမဲ့ quarter final ပြတ်လာတဲ့အခြေအနေကိုရှိခဲ့ဦး။ဒုတိယမှန်းတဲ့အသင်ကတော့ကျန်ခဲ့တဲ့ World Cup မှာဂျာမနီကို semi-final မှာ89-9နဲ့ရှုံးခဲ့တဲ့ဘရာဇီးပြန်။အဲ့ဘရာဇီးအသင်ကလည်းခုလက်ရှိမှန်းတဲ့အထက်မှာသူလည်းပါခဲ့ခင်ဗျာ။
ဘောလုံးသမားတွေထဲမှာအာဂျင်တီးနားကမက်ဆီ၊ပေါ်တူဂီကရော်နယ်ဒို၊ဘရာဇီးကနီမာတို့ဟာမြန်မာပရိသတ်တွေရဲ့အသေးစွဲအားကစားသမားတွေဖြစ်ပါတယ်
။ဗမာပြည်မှာမက်ဆီနဲ့တွဲနေတဲ့ crazy ဘောလုံးသမားကကျွန်တော်တို့လက်ရှိမှာဒီ World Cup ထဲမှာ3ယောက်ရှိမက်ဆီ၊အာဂျင်တီးနားကစားတာ၊နောက်တစ်ယောက်ကနီမာဘရာဇီးကစားတာ၊နောက်တစ်ယောက်ကပေါ်တူဂီကစားတဲ့ကျွန်တော်ရော်နယ်ဒို။အဲ့3ယောက်ကတော့ဗမာပြည်ရဲ့ crazy ထဲမှာပါတယ်။ကျွန်တော်အတင်းလိုက်အတင်းလိုက်ပေါ့လေ။โอ้ดูไลฟ์ดูไลฟ์มาတော့ crazy ဘောလုံးသမားလေးဖြစ်တယ်ဗျာ။ပမာဒီဒူရိုင်းဒူရိုင်းမင်းလားဒီလူကြီးလားဒီလူကြီးလားဆိုတော့အမတ်တက်ကတော့မက်ဆီပေါ့နော်။မက်ဆီကတော့ခုချိန်ကြီးတက်လာကြည့်တယ်ကစားတဲ့ကစားကွက်ကကုတဲ့ဒီမကြသေးသူ့ရဲ့ပင်ကိုကစားတဲ့ကစားကွက်ကိုသူ့ရဲ့ဟန်ပန်ကိုခုချိန်ကြီးထိန်းထားနိုင်တယ်။အမတ်ပြေ။နံပါတ်2ကတော့ကျွန်တော်တို့ဘရာဇီးယားမိမာ။မိမာလူငယ်တက်လူတက်လာတဲ့ခေတ်ဒီပြည်နဲ့တက်လာတဲ့ခါမှာတက်ဆိုသူ့ရဲ့ကြိုးစားမှုရဲ့ပါလာတော့သူကဒီပြည်အနေနဲ့ထိန်းထားတယ်။တတိယကတော့ဘောလုံးမင်းသားလို့ပြောနေတယ်ကျွန်တော်တို့နဲ့ဒီကျွန်တော်တို့ဖတ်တူပြရအဲ့၃ယောက်ကတော့ကျွန်တော်ဗမာပရိသတ်တွေရဲ့အသင်းကိုဖန်ဆဲဖြစ်နိုင်တယ်ဘောလုံးသမားတွေလည်းကျွန်တော်ပြင်တယ်ခင်ဗျာ
ဘောလုံးအသင်းတွေထဲမှာနာမည်အသင့်တင်ပဲရှိတယ်နှစ်သင်းဖြစ်တဲ့ရုရှားနဲ့ Saudi Arabia ကိုကစားကြမယ်ကျက်တပရင်းနေဖွင့်ပွဲမှာအင်ရှင်ရုရှားကအားသာနိုင်တယ်လို့ကိုရင်ထွေးကခန့်မှန်းပါတယ်2018ခုနှစ်အတွက်ကမ္ဘာဖလားပွဲကိုရုရှားနိုင်ငံမှာကျင်းပတယ်လို့2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့ကာတာနိုင်ငံမှာကျင်းပမှာဖြစ်ပါတယ်။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကကနေဒါ၊မက္ဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ကို2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲအတွက်ပူးတွဲပြီးအင်ရှင်ဖြစ်နဲ့ကျင်းပခွင့်ပေးခဲ့ပါတယ်။သုံးနိုင်ငံပူးတွဲကျင်းပခွင့်ပေးလိုက်တာဟာ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်သမိုင်းမှာပထမဆုံးချိန်လည်းဖြစ်ပါတယ
်။မြန်မာပိုင်း င်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA American အတန်ရဲ့ကြာတာပရီးမနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုနားဆင်ရမယ့်သတင်းလွှာမှာတော့မလေးရှားနိုင်ငံမှာ2018ခုနှစ်ကစပြီးနိုင်ငံတဝန်းအနှိတ်ခမ်း900ကျော်ကိုဝင်ရောက်ဖမ်းဆီးရမှာလိန်လုပ်ငန်းမှာပတ်သက်နေတဲ့မြန်မာအပါအဝင်နိုင်ငံသား1000ကျော်ဖမ်းဆီးခဲ့ကြောင်းမလေးရှားနိုင်ငံမှုခင်းထောက်လှမ်းရေးအကြီးအကဲကသတင်းတောက်တွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ
်။2018ခုနှစ်အတွင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့မူရစီဝါရောင်းဝယ်မှုကြဆင်းရေးစီမံချက်နဲ့တနိုင်ငံလုံးအနှံ့မှာအနှိတ်ခမ်းတွေကိုဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာတော့၄လုပ်ငန်းနဲ့ပတ်သက်သူပေါင်း1000ကျော်ကိုဖမ်းဆီးခဲ့တာပါဒီဖမ်းဆီးမှုအတွင်းမှာအရေးအတွက်အတိအကျမဖော်ပြထားပေမဲ့မြန်မာလားအိုကမ္ဘောဒီးယားနဲ့ဘင်္ဂလားဒေ့ရှ်တွေပါဝင်တယ်ဆိုပြီးမလေးရှားအနာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေမှာဖော်ပြထားပါတယ်အများဆုံးကတော့ထိုင်းလူမျိုးတွေဖြစ်ပါတယ်။မလေးရှားနိုင်ငံမှာမြန်မာတန်ရုံကိုကိုစားပြုပြီးထိတ်တဲ့စကန်းတွေကမြန်မာဒုက္ခတွေအကျဉ်းသားတွေကိုအကူအညီပေးနေတဲ့ကိုတီရမောင်မောင်ကတော့အခုလိုပြောပြပါဗျာ။
အဲ့တော့အနှိတ်ခံပေါင်း900ကျော်ဆိုတာကအဲ့ဒီအနှိတ်ခံမျိုးတွေလည်းပါသွားမှာပေါ့နော်။တခြားအနှိတ်ခံတွေလည်းပါနေမှာပေါ့။ဒါပေမဲ့ကျွန်တော်တို့ကအနှိတ်ခံပဲအနှိတ်ခံနေဆိုပြီးတော့တို့ကသတင်းတိကျနဲ့ပြောတာမဟုတ်တော့ကျွန်တော်တို့ဟိုပြောရတာခက်တယ်ပေါ့။ဒီကောလာလမ်ပူထဲမှာရှိနေတဲ့အနှိတ်ခံတော်တော်များများကယူယူအနှစ်ခံကိုကျွန်တော်ပြောတာနော်ဟိုအမျိုးပြောတဲ့အနှစ်ခံမျိုးတွေမဟုတ်ဘူးအဲ့မှာတော့ဟိုမြန်မာလူမျိုးတွေနှိမ့်နေရည်တွေ့တယ်အမြန်မာလူမျိုးဆိုတော့တော့မတိုင်းရင်းသားတွေညားတယ်ပေါ့နော်ကျွန်တော်ကတော့ဘယ်တိုင်းရင်းသားတွေလို့တော့ဟိုခွဲမပြောကြည့်ဘူးပေါ့တိုင်းရင်းသားတွေညားတယ်အဲ့မှာလုံနေတဲ့ပြည်တော်တော်များများသူကခွဲပြီးတော့ဟိုမြန်မာလည်းပါတယ်ဟိုဒါကမ္ဘောဒီးယားလည်းပါတယ်ဒါဘင်္ဂလားဒေ့ရှ်ပါတယ်ဆိုတဲ့ဟာပြီးမဲ့ကျွန်တော်ကဟိုအတိအကျကိုမသိသေးတဲ့ခါကျတော့ပြောရခက်တယ်ဒီရောပြီးပြောတာဆိုတော့အဲ့မှာလူကြီးတွေနည်းနည်းနှဲမုံရတယ်ပြေးကနှဲတဲ့ခါကျတော့ခြုံငုံပြီးဆိုတော့ရောပြီးဒရင်းနဲ့တစ်ခုအနေနဲ့တင်ပေးလိုက်တာပေါ့
ဖန်ဆင်းမှုတွေနဲ့ပတ်သက်လို့စီလန်ကောကွာလာလန်ပူဂျော်ဟာပီအက်မျိုးတွေမှာရှိတဲ့အနှိတ်ခမ်းတွေကိုအတိအကျထားပြီးဝင်ရောက်ဖန်ဆင်းခဲ့တာလို့လည်းမလေးရှားအနာပိုင်တွေကဆိုပါတယ်အခုဖန်ဆင်းမိသူတွေဟာထိုင်းနိုင်ငံသူအများအပြားဖြစ်ပြီးဗီဇာတက်တန်းကုန်ပြီးနေထိုင်နေကြတာလူကုန်ကူးခံရတာတွေအများအပြားတွေ့ရှိရတယ်လို့လည်းမှုခင်းထောက်လိုင်းရဲ့အကြီးအကဲဖြစ်တဲ့ဝမ်အာမက်နာဂျီမူဒင်ကထုတ်ပေါ်ပြောဆိုခဲ့ကြောင်းမလေးရှားနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြနေပါတယ်အနှိတ်ခမ်းပေါင်း900ကျော်တဲ့ကအခုဖမ်းဆီးခဲ့တဲ့1000ကျော်ထဲမှာထိုင်းနိုင်ငံက434ဦးဗီယက်နမ်နိုင်ငံက285ဦးနဲ့အင်ဒိုနီးရှားနိုင်ငံက153ဦးတရုတ်နိုင်ငံက142ဦးတို့ပါဝင်ပြီးတခြားအာရှနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားမြန်မာနဲ့လာအိုဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်တယ်လို့ဆိုပါတယ်အခုလိုမျိုးစစ်တေးရေးလောက်ရတာဟာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့မျိုးရည်စေးဝါးရောင်းဝယ်မှုတွေကိုကြာစင်းရေးအတွက်ဖြစ်တယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုကြောင်းမလေးရှားနိုင်ငံကသတင်းတွေမှာဖော်ပြပါရှိပါတယ်ရှင်
ဒီရည်သတင်းတော်မအေးမှာတင်ပြပေးသွားတာပါရှင်အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းပုဂ္ဂိုလ်တင်ပြပေးပါမယ်မြန်မာအစိုးရဖွဲ့စည်းမဲ့ရခိုင်စုံစမ်းရေးကော်မရှင်ဟာပြည်မှုကျူးလွန်သူတွေကိုတရားစီရင်နိုင်ရေးတည်ချအောင်ဆောင်ရွက်ဖို့ဗြိတိန်အစိုးရကပြောကြားလိုက်ပါတယ်ဒါပြင်ကချင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးခြင်းပြုဖို့လည်းတိုက်တွန်းလိုက်ပါတယ်ဗြိတိန်လွှတ်တော်မှာဇွန်လ12ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာဒုက္ခသည်အကြက်အသေးတာမကလက်ရှိကချင်ပြည်နယ်မှာလည်းစစ်ဘေးဒုက္ခသည်တွေတိမ့်နဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်လို့ဗြိတိန်အစိုးရရဲ့ဆောင်ရွက်ချက်တွေကိုလွှတ်တော်အမတ်တွေကိုအပြန်အလှန်မေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်
။မြမရေးနဲ့ပတ်သက်လို့လက်ရှိဗြိတိန်အစိုးရအနေနဲ့ဘာတွေဆောင်ရွက်နေသလဲဆိုတာကိုဗြိတိန်နိုင်ငံသားရေးရုံးရဲ့ဝန်ကြီးတာရစ်မာမုဒ်အမက်ကနေအခုလိုစတင်ဖြေကြားခဲ့ပါတယ်။
The government has expressed its deep concern at the surge of.
To be honest, Kachin Pinay Ma, April Lagrega, Satin, Tipuagere, Taipuere, Chinigu, Pite Soyani, Lumbe, Soyimiki, Pimidelu, Yodavare, Dabi, Yellow Dakaimuri, Yetambu, Dokateri, Dua, Luani, Ludajin, Sanamu, Kuni, Quimpubu, Nema Sita Abawi, Tasaidu, Alungu, Pite Soyaga, Tansu, Downle, Yobare, Yakai Samaro, Nipan, Nisat, Tapia Murima, Julong, Gedurigu, Tiasi, and I. အစိုးရကိုယ်တိုင်ဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ပွင့်လင်းမြင်သာမှုရှိရှိမဖြစ်မနေဆောင်ရွက်ရမှာဖြစ်တယ်လို့ပြောပါတယ်။တကယ်လို့ကိုယ်တိုင်မလုံနိုင်မှုဆိုရင်တော့တရားစီရင်အတွက်နိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီကိုမြန်မာအစိုးရအနေနဲ့စဉ်းစားရပါလိမ့်မယ်လို့ပြည်ထောင်နိုင်ငံသားရေးရုံးရဲ့ဝန်ကြီးကပြောသွားပါတယ်။ပြည်ထောင်လွှတ်တော်အမတ်အယ်တန်ကတော့ရခိုင်ပ Ahmed Kangayabime, Aku Kachine, Shandinema, Taipuerito, Nauta Sibi Dokade, Tainachi, Trapi Kajayare, Achini, Nebatalu, Dede Soyani, Nebalu, Tamam Lelu, Migun Tokabare.
How are we responding to the prosecutor of the International Criminal Court's request that these unconscionable
ICC called Nanganaga Yazuit Konyo Nine, Sin Yazuit Julumu Damamho, Ludam Yune, or Yazuit Julumu Sure, Susweta Dimbu, Shire Kesago, Pitting Nanga Nine, Palu, Dombiam Lelu, Mibabare. Dabin, Dawin Shidurigu, a yeu a pit painaibu, Bojo Muji me online Bawi, Nemasa Gonzan Rigu, Jimmetta, Besu Dankapu, a chain yawni de Lule. Lutom met El Danga, Yobare, Deepoma, Detaining and Jay, Yongye, Winjiga, Akulu, Dongian Tita Gavare.
On the Noble Lord's final point, of course, we look to sanctions as a tool, and we have exercised that tool against several. Different
members of the Bangladesh pay Rohingya Rohingya Korean Bada Amyazu Gogwere Kachin Dine Male, Luri Amyabya Doka Yawni Jawne, Kachin Sebe Doka Deri, Ha Belo Yagu, Lele, Denshaw Nijayare Lu, Dide Nangan Jai, Yongye Winji Gap Yobare, Dabye, Throat Chiniri, Didi Jaja Topo, Yosu Makayara Ha, Eri Dida Baku, Dwayao Jishu Gwim Yalu Pite Lule, Yobare.
I can assure him, as the government is fully supportive of the ICC.
ဒုက္ခပြောသွားပါတယ်အပြစ်ကျူးလွန်သူတွေကိုတရားစီရင်နိုင်ရေးအတွက်ICC ခုံရုံးတင်ဖို့စူးစမ်းဆောင်ရွက်နေတဲ့အစီအစဉ်အားလုံးကိုလည်းတည်တင့်ဆိုရကထောက်ခံတယ်လို့တည်တင့်နိုင်ငံသားရဲ့ရုံးရဲ့ဝင်ကြီးဒါရက်မမ်မုတ်အမက်ကလွှတ်တော်မှာပြောကြားသွားပါတယ်ရှင်မင်းအင်ဂျင်နိုင်စူးစီးတင်ပြပေးသွားတာဖြစ်ပါတယ်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA America အသံရဲ့ကြာတာပြင်းနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးအသံလွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းတိုမီတာ20လေးကီလိုဟတ်ခွန်လေးလေးတုံညာနဲ့လိုင်းတိုမီတာ59ကီလိုဟတ်96ခွန်9ရုပ်ပြင် VOA ရဲ့ Facebook စာမျက်နှာမှာလည်းစာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့8နာရီကနေ9နာရီအထိပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်
ဒုတိယပိုင်းနိုင်ရွက်မှာတော့ဥကျော်စံတိုင်ရဲ့မြန်မာနိုင်ငံအရေးသုံးသက်ချက်ကပ္မီဒီယာတွေပေါ်မှာမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နဲ့တခြားအစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32လေးဆယ်40ရှစ်အပြင် ဒုတိယနိုင်ရွယ်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင်။အခုမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်မြန်မာအရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့အစီအစဉ်တွေနဲ့အတူ
ကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒပေါ်ဆောင်ရမှာမတူညီများမှုတွေကိုရော့ကြအောင်အတိုင်းအတာကိုကျူးစွာဆောင်ရရမယ်လို့ယုံကြည်ပါတယ်။
မီချီဂန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပညာပါရဂူသင်တန်းတက်ရောက်နေတဲ့ကိုထက်တီဟာဆိုဘာကိုယုံကြည်တယ်လဲဆိုတာကိုသူယုံကြည်ရာကဏ္ဍမှာနားဆင်ရပါမယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြည့်ဥကျော်စန္တာနဲ့ဒေါ်လှလှတန်းတို့ကတင်ပြပေးထားပါတယ်။
စုပူတောင်းချမှုများနဲ့ရုန်းကန်နေရသောမြန်မာနိုင်ငံဆွဲခေါင်းစဉ်နဲ့ဂျီပါရာဆာရာဖီရေးသားတဲ့ဆောင်းပါးကို thehindubusinessline.com မှာဖတ်ရပါတယ်။ရိုဟင်ညာဒုက္ခသည်တွေပြည်သူနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုကုလသမဂ္ဂလူမျိုးရင်းကောင်စီကအရေးယူခြင်းပင်မဲ့တရုတ်ရဲ့ဗီဒီယိုအနာနဲ့ရင်ဆိုင်ရပြီးရုရှားကလည်းမြန်မာဘက်ကထပ်ခံဖွယ်ရှိပါတယ်။အိန္ဒိယကတော့ဒီကိစ္စနဲ့ပတ်သက်ပြီးညှင်းညမ်းစွာဖြေရှင်းဖို့လိုလာပါတယ်တဲ့။လူရင်းရပြဿနာတဲ့ပူပြင်းထန်တဲ့ပြဿနာတက်ကတော့လက်နက်ကင်26ဖွဲ့ရဲ့စင်ခေါ်မှုပဲဖြစ်တယ်လို့ဆိုပါရယ်ဒီထဲမှာဆက်ကမှုဖွဲ့ဟာအပြစ်ခတ်ရစေးသဘောတူထားပြီးကျန်တဲ့ဖွဲ့ကတိုက်နေစေပါတောင်ဆန်းစုကြည်ကဒီပြဿနာကိုဖြစ်စင်းဖို့ကြိုးစားပေမဲ့ရွေးကောက်ခံအစိုးရနဲ့အနာရှိရဲ့စစ်တပ်အကြသဘောထားကွဲလွဲမှုရှိရဲဆိုတာကတော့ထင်ရှားနေပါတယ်ဒီလိုအဟန္တာတွေဖြစ်နေမှုမှာထပ်ပိုးလာတဲ့ကိစ္စတက်ကတော့မြန်မာအိန္ဒိယနယ်စပ်အပါအဝင်ဒေသတချို့မှာဝင်ဆွတ်လာတဲ့တရုတ်ရဲ့ပြဿနာပဲဖြစ်တယ်လို့ဆိုပါရယ်တရုတ်အထုကူစလဲဟာ KA TNLA ကုကန် UWSA ဝတ်တပ်ဖွဲ့တို့နဲ့ညီညာရေးဖြစ်စဉ်မှာစစ်သက်သူဖြစ်ပါရှိလာပါတယ်။ဒီဖွဲ့အလုံးဟာတရုတ်ပြည်ယူနန်ထဲမှာအကာအကွယ်ယူနေကြတယ်လို့လည်းသူကရေးထားပါတယ်။တရုတ်နဲ့ဒီအဖွဲ့တွေဆက်ဆက်မှုဟာအိန္ဒိယဘက်ကခွဲထွက်ရေးအဖွဲ့တွေနဲ့လည်းပတ်သက်လာပြီးအိန္ဒိယအစိမြောက်ပြည်နယ်တွေကအဖွဲ့တွေရဲ့ UNLFW လို့ခေါ်တဲ့ United National Liberation Front of West and Southeast Asia ကိုဖွဲ့စည်းလာကြတယ်လို့ဆိုထားပါတယ်။ဒီဖွဲ့ရာ KIA နဲ့ချိတ်ဆက်ပြီးယူနန်နဲ့အထိရောက်ကြတယ်လို့လည်းသူကရေးပါတယ်။ဒီဖွဲ့ရကိုဆက်လက်ဆန့်ကျင်ဖို့မြန်မာကိုအိန္ဒိယကဆက်လက်တိုက်တွန်းသင့်တယ်လို့လည်းပြောပါတယ်။မြန်မာဟာတရုတ်ရဲ့မြစ်ဆုံစီမံကိန်းကိုကန့်ကွက်ထားချိန်မှာတရုတ်ကသီရိလင်္ကာကိုလုပ်လို့ပဲပင်လယ်ထွက်ပေါက်စီမံကိန်းအတွက်မြန်မာကိုဆက်လက်ဖိအားပေးနေပါလိမ့်မယ်။အိန္ဒိယကလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလုပ်နေပေမဲ့အိန္ဒိယမှာကစီမံကိန်းကိုအတိပြုတာသိမ့်နှေးကွေးတယ်လို့လည်းသူကဝေဖန်ထားပါတယ်။တရုတ်ဟာမြန်မာနိုင်ငံအပေါ်စီးပွားရေးစီးရေးအကူအညီတွေပေးလို့အဆင်ပြေနိုင်ပေမဲ့ကုသရန်ဝန်ရေးမှာကောင်းမွန်ဖြတ်တာမြန်မာပြည်တွင်းမှာဝင်ရောက်ဆွဲဖက်တာတွေကြောင့်1969တုန်းကလိုမျိုးဆန့်ကျင်မှုတွေတန်းတောင်ကျုံလာနိုင်တယ်ဆိုပြီးညှိကုံးထုတ်ထားပါတယ်ခင်ဗျာ။ဆောင်းပါရှင်ဟာပါကစ္စတန်နိုင်ငံဆိုင်ရာအင်ဂျာသံမကြီးဟောင်းတူဖြစ်ပါတယ်
။ဆက်လက်ပြီးဇွန်လ17ရက်နေ့ထုတ် TTR Weekly ခီးသွွားစာဆောင်မှာဗီဇာပြည်ဝင်권တွေရှော့ချပေးဖို့မြန်မာကစဉ်းစားနေတယ်ဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံကဂျပန်နဲ့ကိုရီးယားနိုင်ငံသားတွေအတွက်ဗီဇာကင်းလွတ်ခွင့်ပေးဖို့အပြင်တတ်မှတ်ထားတဲ့လေဆိပ်တွေမှာတရုတ်နိုင်ငံသားတွေကိုလည်းဆက်ရောက်ဗီဇာပေးဖို့မကြမီကြေညာလိမ့်မယ်လို့မြန်မာကဘာလက်ခီးသွွားဌာနအကြီးအကဲတဦးကိုကိုးကားပြီး TDR အပတ်စဉ်စာဆောင်မှာရေးသားထားပါတယ်။ဂျပန်နဲ့ကိုရီးယားနိုင်ငံကခီးသွွားတွေကိုဗီဇာကင်းလွတ်ခွင့်ကမ္ဘာလျှောက်ခီးသွွားရာသီစတဲ့အောက်တိုဘာလမှာစတင်ကြေညာဖို့ရှိတယ်လို့လည်းဆိုပါတယ်။စင်ကာပူလိုနိုင်ငံမျိုးကိုဗီဇာကင်းလွတ်ခွင့်ပေးခဲ့တဲ့အတွက်ကြောင့်လေကမ္ဘာလျှောက်ခီးသွွားတွေမြန်မာနိုင်ငံလာရောက်တာတိုးလာသလိုဂျပန်နဲ့တောင်ကိုရီးယားကခီးတဲ့တွေလေရာဂိုင်နှုန်း30ထိတိုးလိမ့်မယ်လို့မျှော်လင့်ပြီးအဆုံးမှာ50ရာဂိုင်နှုန်းထိတိုးဖို့မျှော်လင့်ကြောင်းလည်းရေးသားထားပါတယ်။2019မှာရန်ကုန်လေဆိပ်မှာကမ္ဘာလျှောက်ခီးသွွားပေါင်းသသိန်းလောက်ဝင်ခဲ့ကြရမှာ 9,600 ကျော်ကဂျပန် 6,300 ကတောင်ကိုရီးယားနဲ့တရုတ်ကသသိန်းလို့ရှိတယ်လို့လည်းရေးသားထားပါတယ်။ဒါအပြင်မွန်းနဲ့ကင်းပြင်းနဲ့မိတ်ကျွန်းစုအပါဝင်တင်းတာကြီးတိုင်းတို့မှလည်းတဲခိုခန်းတွေပိုဖွင့်ဖို့ရှိပြီးမြန်မာနိုင်ငံဟာလူမျိုးပေါင်းစုံယဉ်ကျေးမှုပေါင်းစုံရှိရာနိုင်ငံဖြစ်တဲ့အတိုင်းကမ္ဘာတစ်ဝန်းကအသက်အရွယ်မျိုးမျိုးအလိုက် လူတွေအတွက်အကြုံတွေကို
ရစီမှာလည်းဖြစ်တယ်ဆိုပြီးတော့ဆောင်းပါးမှာရေးသားထားပါတယ်ရှင်။ဥကျော်စံတာနဲ့ဒေါ်လှလှတန်းပြောပြပေးခဲ့တာပါရှင်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်။မနေ့ကနေ့နားဆင်နေကြအမေရိကန်အီဒီယမ်3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးမှာပါ။ဒီကိရိမ်လေးကျင်ပြမယ်အီဒီယမ်အသုံးကတော့
Go up in smoke. Ka apo go tet twara smoke ka di niya ma mi go atwin so lo scribe thun ye long gao di be ga lo mi go atwin ne apo go tet twara bo pisi tu ku ku mi lawn lo mi go atwin ne apo go tet twara so yin aw ma pya be chan ye khe me tabo phit ba de Dajamlu idiom debegaro, a chini alahada, jayeda mugu suda pipari. Didone badelu, George Kubidi umagu, nasinjaya.
Our medical research project was cancelled halfway. So 5 years of hard work went up in smoke.
Chinarui, Sidipan, to did not be sumunga. Landwe madime, pieting canyarelli.
Our medical research project was cancelled halfway. So 5 years of hard work went up in smoke. Go up in smoke.
Lupioluyabari, Eragaro, Digrimine, Jimpia Gede, Idiom Atome Pipari.
Dollar Latin season ten sette, American Idiom Thong, English Tingans Ago Nasing Garaba, Akuro Abasin Tin Senija, Nima Yi Thong Techeku Nasiavame, Pipa Twet Losha Gayabi, Nepon Thongs and Nibaja, Nima Nangama, Mamio Lim Nigerari, Piladlu. မျောလင့်ခဲ့ပြီးမဖြစ်လာသေးတာတွေတွေ့နေရတယ်လို့NCGUB ကရခင်ပြည်တော်စုမြန်မာနိုင်ငံအဝေးရောက်ညွန့်ပေါင်းအစိုးရဝန်ကြီးဟောင်းတူကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဘယ်အထိရွေးခဲ့ပြီလဲဆိုတာ NCGUB ကိုမတရားအသင်းနဲ့အကြမ်းဖက်အဖွဲ့စည်းကယုတ်သိမ်းကြောင်းကြေညာချိန်နဲ့တိုက်ဆင်ဆိုင်မြန်မာနိုင်ငံကိုပြန်လဲရောက်ရှိနေတဲ့ဒေါက်တာတင့်
ဒေါက်တာတင်းစုခင်ဗျာအခုဆရာမြန်မာပြည်ကိုပြန်လာနှစ်ပေါင်းဘယ်လောက်အကြာပါလဲဆရာ
ကျွန်တော်28နှစ်ခွဲကျော်ကျော်28နှစ်နီးနီးပါခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံကိုပြန်ရောက်သွားတော့ဆရာတွေ့ရတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်မေ့ချင်ပါတယ်ဆရာနိုင်ငံရေးအခြေအနေဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလုပ်တဲ့ဘာညာဆိုတာတည်င်းလောကမှာအပြင်ကနေပြီးတော့ဆရာတို့လည်းပဲဒါသိပြီးသား well informed ဖြစ်ပါလိမ့်မယ်ဆရာလက်တွေ့မှာတကယ်တွေ့လာရတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဟာဒီမိုကရေစီဘက်ကိုဘယ်လောက်ထိရွေးခဲ့ပြီလို့ဆရာအကြံဉာဏ်သုံးသပ်လို့ရလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအာကျွန်တော်မလာခင်တုန်းကထင်ထားတာဒီတဲ့မှာကျွန်တော်ပို့ပြီးတော့တွတ်ခဲ့တာတွေရောလို့ပြီးတော့တွတ်ခဲ့တာတွေရောရှိတယ်ခင်ဗျာတကယ်လက်တွေ့ရောက်လာတဲ့အခါမှာအခုတလာကွဲအတွက်မှာတွေ့ရတာကတော့ချုပ်ပြီးပြောရင်တော့အတက်ဆရာတွေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဒီမိုကရေစီကောင်းခြင်းအောက်ကမေးရမယ်ဆိုရင်တော့ဒီပွန်လဲလွတ်လပ်မှုနဲ့အကြောက်တရားကတော့အရင်ကတိတိတသာကျွန်တော်ကြားထားတာတွေကတိတိတသာကျွန်တော်မထွက်ခင်အချိန်နဲ့ဆိုရင်လောကပြောင်းမြန်လွတ်လပ်ပွန်လဲလာကြတယ်တတိတွေရှိလာကြတယ်မပြောရဲမဆိုရဲမသွားရဲမလာရဲမတွေ့ရဲတဲ့ဟာတွေဒါပြောင်းပြန်ဖြစ်ပြီးတော့ဒါအပြစ်ပေါ်တွေအများကြီးတွေ့ရပါတယ်ဒါဒီမိုကရေစီအခွင့်အရေးပါနောက်တစ်ခါဒီဒီမိုကရေစီကိုပဲအတုံးချမှုတွေလက်တွေ့ကြလာတယ်ပေါ့နော်လက်တွေ့ကြတာနဲ့အများဒီမိုကရေစီသဘောအရာဒီဒီမိုကရေစီကိုခွန်ကောင်းယူပြီးတော့လာဒီကိုပါတီကိုအကျိုးစီးပွားရာရေးလုပ်နေတဲ့ဟာတွေလည်းရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့အဲရှိရှိကြည့်စဉ်သဘာဝပါပဲ
ဟုတ်ကဲ့
တပည့်နိုင်ငံရေးပြုပြင်ပြောင်းလဲမှုအနေနဲ့ပတ်သက်ရင်တော့ကျွန်တော်တို့လုံးဆရာတွေပြင်ဆရာတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကနာပြောတာကဆရာ lobby or to carry of your mouth, see, I deal around Chira and Lumiting, well, see, after that, I might look at this for power.
See,
Bobby or to carry me be similar, I'll let me be on.
Okay,
so the case of mass, I do it cana, tenine bau pinea, nine ye young, seaman can go young, let the Maria, Queen Ye, let the Maria go incentive for looking canchin on, tread round together, to arm a pin, I nep on the muha, nine ye go chihani pinea, three most seaman can go eat the fellow, Jonan, Sabri, the Bavale.
ไอ้ตั้งตาพี่ก็เลยสู้อ่ะสู้อะไรเล็กๆมาที่ลงก็ติ้งกันดีเกษอ่ะไอ้ติ้งตาพี่ก็ถ้าเปล่าถ้าได้ติ้งอย่างเดียวเองได้เลยมาลูกจ๋าสิเนาะนี่ก็ดีตลอดเมียๆเป็ดสีจ๋าเนาะไอ้นี่ก็ถ้ามีติ้งมุสุเรอะไรที่มันคันงูอ่ะมาบ่เห็นว่ามาอ่ะคู่รอก็ยังเล่าต่อมาสู้รอกูแต่พี่แม่สู้อ่ะกูนักกันเลยเว้ยเดี๋ยวยี่สิบเมียเนี่ยบ่เนาะที่มันไอ้ชาเลย
อ่ะเช่นไม่ยอมไหนเดี๋ยวกูจะนอนที่ไหนซาดอมซาดิวลามาติวเออช่วงเปลี่ยนเนาะที่เย็นนู้นก็มาเกลี่ยมาเรียกูเลสีเลยเวจ้ากูจะจะนั่นละปีนั้นก็มาชีดีได้โยยินใจเลยมาชีดีละลาโลมาเปลี่ยนรับบุ๋มเนาะเอร่าโลกูใส่มาเกาหลีอะไรจะนอนยินเนี่ยโอเคจะนอนไหนเงี้ยเนี่ยปัจจุบันอีกอาเซมเมจิมาเดียกูยินใจพิเศษบอสยาแต่ยินได้อีอาซูเนี่ยเป็นเลสีเนี่ยยินใจยามเมลาลาเลยเว
ตาออนอะเกนออฟอะเกนเว้ยตาแต่ไล่จะไล่ขึ้นนี่แหละขึ้นนี้สุดยอดเลยเหรอเสียไปแล้วต้องตัดลงไปแล้วกูชินนี่กูเอ๊ะอะไรอามานารันบิวอ่ะยินยันยิ่งพิเศษมาดีกรีชั่วลูกประมาณนี้มาพิเศษอะไรก็แล้วเมื่อสิ่งที่พอสิ่งที่อาจุลีโยโซโลกันนี่จะรับผิดไปหรอสุวรรณโลกเด็กปกุว่าจะอันนี้ไปหรอเอาเงินลูกเราอะไรเช่นมาชิดกันเนี่ย แล้วเนี่ยบ้าจังกันยังไงสุดเลยจังเดียวกูเป็นเช่นไหนบุญเนี่ยแล้วเนี่ยไงอพยพสีใจมั้งเสด็จเดียวจันนโรเล่นงานใจนารีโอกะนั่งไงมีสิ่งนั่งไงมีสุรสัยพิจิตรสีว่ากูอุจิเรนนั่งไงมีที่ชิมาตาเนี่ยประมาณนั่งไงนี่ไงก็ล่าสัตว์มาโมยเอาไหมเนี่ยลูกจันนโรมีเนี่ยเป็นสีอะไรจันนโรตัวกูเสียงของเสียปะเนาะอาเมียกูลูกจันนโรมีมาเนี่ย
นั่นไงพี่ว่าจะน่าลุ้มยี่สุดท้ายเลยทำไมจะน่าสบายเนี่ยปัจจุบันเสียพี่ว่าลุ้มยี่ขนาดเนี้ยมาอีกจีนส่งพี่ได้จะมาอีกขนาดเสียกูเรียนจะมันอุปสรรคเลยหรอเนี่ยมันนั่นไงจะมาอีกสังสรรค์ฮะยินดีพบพี่ว่าตัวเด็กก็มันละวิลุสเสียตัวมีบ้านละ
อ๋อเอร่าเลยเว้ยจะน่าก้าวเล็กๆไปจะน่าไปวันจันทร์คุยที่ตัวเด็กตัวมาเลยจะมาอีกขนาด การดูเรื่องจะมาเสียวเนี่ยเสียกันเนี่ยตัวเราเมียเนี่ยในเรื่องลูกว่าจะต้องที่ดูเนี่ยหรอการดูอะไรอย่างเงี้ยไปแข่งสุดเลยมวยจีนไม่ใช่จะมาอีกก็ต้องชอบตัวเราคนนี้เนี่ยจริงๆเนี่ยนอกจากกงจ้าจะจีรายอนอกจากที่ไปแข่งมวยดีเลยจะมาอีกสองติดเดียวมีอีกปอล่ะเนาะ ตัวเลยเว้ยนอกจากไล่เด็กกีซารีอุมาอุมังการเนี่ยยี่ตัวมีเอสเจซีต้องสอนอะไรแบบนี้อะไรบ้างเนาะจารีอะไรจันทร์นี่เลยอ่ะมีอะไรลูรูตัวก็รู้เช่นกันจะมาอีทานาริมาคุเชกีตัวกูรู้อันนี้เลยลูมีเนี่ยก็มีอ่ะตัวก็ที่เราต้องส่งจังบุรูเลยจะมาอีสเนจีอีกันรู้ลูนี่เลยลูมีเนี่ยแต่ที่ มาจันทร์เราจะไม่วุ่นวายติดกันเลยเว้ยดูจูซาร์เราจูซาร์เลยตัวเจ้าอเมียมอนอปกุยอเมียเมสวาดูดูว่านั่งงานงานทุกอย่างสิเรียบปกุนั่งงานงานอเมียเนี่ยสิมาขโมยบุตรจูซาร์เนี่ยเป็นอะไรรู้ประมาณนั่งงานเนี่ยปกติเช่นนี้เนี่ย
တချို့နေရာမြတ်ကွာဟာနေသလားကျွန်တော်ကတော့ဟိုစိုးရိမ်မှုရှိရောရှိနေတယ်။ဒါကြောင့်ဟိုအရင်တုန်းကတော့ကျွန်တော်တို့ဆောင်းဝန်ဖြစ်တဲ့ကာလမှာတော့ခက်ခဲကြမ်းတမ်းတဲ့ဒီဒီဈာမကြီးဆောင်းဆောင်မှုကိုဥတည်ခဲ့ရနေဒီနေ့တော့ရေကူပြီးတော့ချမ်းသာတဲ့လူလေးသာလင်လက်လက်မိတဲ့ဈာမကြီးအဆင့်သာရှိပြီးတဲ့ဆိုဒီကိစ္စကြီးကလည်းဟိုတာဝန်ရှိတဲ့လူတွေကမျှော်မြင်ရှိမှုနဲ့လုံးမသာလင်ဟိုတိုးတက်လာရရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့ဆရာပညာရေးတော့ကျွန်တော်မမေ့တော့ဘူးဆရာပညာရေးကတော့လူတိုင်းနဲ့ပြောနေပြီးသားဆိုတော့အချိန်ချင်းကြားနေရပါပဲဆိုတော့ကျွန်တော်ဒီနောက်ဆုံးမေးချင်တာကအခု MCGUB ဒီကဆရာတို့ကိုယ်တိုင်ပါဝင်လှုပ်ရှားခဲ့တဲ့ MCGUB ကိုမြန်မာသိခင်ကမြန်မာနိုင်ငံအစိုးရကနေဒါမတရားအသိအဖြစ်သတ်မှတ်တာကနေပယ်ဖျက်လိုက်တယ်ဘာညာလို့ပြောပါတယ်တကယ်တော့ MCGUB ကသူကသူဖျက်ပြီးသားဖြစ်နေပြီဖြစ်ပါတယ်ဆိုတော့ဒီဟာဘလောက်ထိ significant ဘလောက်ထိထူးခြားတယ်ပေါ့ဆရာ
ထူးခြားမှုဟူတော့တကုံတရားရှိပါတယ်။ဘာကြောင့်လဲဆိုတော့တကယ်ချိန်တန်ပုံကိုယ်ရေးအစည်းအဝေးကြီးပြီးနောက်မှထွက်လာတဲ့အချက်လေးတစ်ခုပေါ့နော်။နောက်တစ်ခါကျွန်တော်လည်းဒီရောက်နေတဲ့အချိန်။ဘာကြောင့်ဆို NCGUGP ကနောက်ဆုံး2012ခုနှစ်ဖြစ်သိမ်းပြီးတဲ့နောက်နောက်ဆုံးအချိန်ကြီးကတော့လူသုံးဦးပဲကျန်တော့တာကိုဒေါက်တာစိန်ဝင်းရဲ့ကျွန်တော်ရဲ့ခွန်မကိုပါရဲ့အဲ့ဒီမှာခွန်မကိုပါကတော့ဒီငင်းငိုင်းဖြစ်စဉ်နဲ့ပြီးတော့မှအခြေချပြီးဆောင်ရွက်နေပြီ။တော်လေးစိတ်ဝင်တဲ့ကျွန်တော်သားလည်းပြပနေကြရတယ်။ပြပနေတော့လည်းကျွန်တော်တို့တို့တွေကလည်းအမေရိကန်နိုင်ငံသားတွေမဟုတ်ဘူး။ကျွန်တော်တို့ပြန်လာတဲ့အခါမှာအခက်အခဲတွေကန့်သက်တွေရှိခဲ့တယ်။အဲဒီကန့်သက်တွေကိုအခုဖြည်းဖြည်းဖြေလျှော့လာတယ်ခင်ဗျာ။ဒါကတော့အတမကောင်းပါလေ။ကျွန်တော်ခံဝန်ချုပ်မထိုးရတာလို့ဟိုကျွန်တော်တို့ဖြစ်လာပြီ။ကျွန်တော်တို့နောက်တစ်ခါ passport တော့မှရှောက်ယူလို့ရနိုင်တယ်ဆိုတဲ့အစ်စင်ဖြစ်လာပြီ။အဲ့ဒါအဲ့ဒီအချိန်မျိုးမှာပြင်ကြတဲ့လိုက်ချရင်လည်းတွေ့လို့သူတို့ဖြတ်ပေးကြသလား။ဖြစ်တဲ့နေရာမှာကပြည်ရေးကြီးကဖြစ်တာခင်ဗျအဲ့တော့ပြည်ရေးကြီးဆိုတာလဲတိတိတည်းမဲ့ကျွန်တော်တို့အရင်စစ်ဆိုရလက်ထက်တုန်းကလေဒီလူမျိုးကိစ္စနဲ့ထောင်နိုင်ကိစ္စတွေ gain နဲ့အပေါ်စီကနေဆက်လာတော့သူတို့လောက်တာကိုသူတို့ပြန်ဖြေတဲ့သဘောဟုတ်ပဲတဲ့တော့စိတ်တော်မပူဘူးကျွန်တော်တို့ကပူပြီးတဲ့အရေးသွေးတက်လာမှလည်းမဟုတ်ဘူးအရေးသွေးလည်းရော့တော့မှမဟုတ်ဘူးတော့ကျွန်တော်တော့အများကြီးတော့ကျွန်တော်တို့တော့တထူးပြလို့မထင်ပါဘူးခင်ဗ
ျဟုတ်ကဲ့ဆရာပုဂ္ဂိုလ်ရေးအနေနဲ့ MCGUB အနေနဲ့မဟုတ်တော့မှတိုင်းပြည်အတွက်တစုံတရာနိုင်ငံရေးဖြစ်ဖြစ်ဒါစတမရေးဖြစ်ဖြစ်မြန်မာပြည်တော့ဆက်လိုက်ပြီးတော့ဆောင်ရွက်ဖို့ရွေးချယ်နေရှိပါလားဆရာအဲ့ဒါပြောခဲ့ပါဦ
းအော်ဟုတ်ကဲ့အဲဆောင်ရွက်တယ်ဆိုတာဒီဗမာပြည်ပေါ်မှာထိုင်ပြီးတော့လုပ်ပြီးတော့ဆောင်ရွက်တာမှဆောင်ရွက်တာလို့ခေါ်ရင်တော့ကတမျိုးပေါ့နော်ကျွန်တော်ဒီခီးစဉ်အဆုံးရောက်လို့ရှိရင်တော့အဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်ချနိုင်လာပါလိမ့်မယ်ကျွန်တော်အရင်ကတော့ဗမာပြည်တကယ်အပလီချင်းနေနဲ့ကျွန်တော်တို့ရလာရင်လဲလာရင်ဘယ်လိုဖြစ်မလဲဆိုတာတွေကိုကျွန်တော်မသိသေးတော့ကျွန်တော်မဆုံးဖြတ်နိုင်ဘူးအခုတစုံတရာတော့တိုးပြီးသိရတယ်သို့တော်ကျွန်တော်မှသိကြရလိဟိုအများကြီးရှိနေတဲ့တွေ့ပြီးတော့မှထိုင်ပြီးတော့အိပ်ပြီးတော့လုံမဲ့မလုပ်ဘူးဆိုတာအထီးတော့ကျွန်တော်ဒီနေ့ရန်လုံးပြည့်ကျွန်တော်မပြောနိုင်သေးဘူးကျွန်တော်လာလို့ရပြီးတော့လာကြာကြာနေလို့ရပြီးအလုတ်ကန်ကွန်းလက်ကန်ကွန်းရှိလို့ရှိရင်တော့ကျွန်တော်ဟိုကိုတက်ဆွမ်းတဲ့ဟာတော့ကျွန်တော်လုတ်ချက်ပါလေလုတ်ဖို့လေကျွန်တော်အဲ့တော့ဒီကြည့်ပေါ့နော်ဒါတော့လုပ်သွားမှာပ
ါဒီပါထွက်လှုပ်ရှားခဲ့ပြီးနှစ်ပေါင်း30နီးပါးကြာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိနေတဲ့ NCGUB ရခင်ပြည်အောင်စုမြန်မာနိုင်ငံအဝေးရောက်ညွန့်ပေါင်းအစိုးရဝန်ကြီးဟောင်းဒေါက်တာတင့်ဆွေနဲ့ဥကျော်စံတာတို့ဆွေးနွေးတင်ဆက်ထားတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရတာပါအခုဆက်ပြီးသူယုံကြည်ရာစီစဉ်ကိုနားဆင်ပါမယ်အခုတစ်ပတ်မှာတော့မီချီဂန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပညာပါရဂူသင်တန်းတက်ရောက်နေတဲ့ကိုထက်တီဟာဇော်ရဲ့အမြင်ကိုနားဆင်ကြရပါမယ်မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ
်ကျွန်တော်ယုံကြည်ရဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒပေါ်ဆောင်ရမှာမတူညီမျှမှုတွေကိုရော့ကြအောင်အတိုင်းအတာကျူးစွာဆောင်ရွက်ရမယ်လို့ယုံကြည်ပါတယ်အဓိကအဖြစ်မတူညီမျှမှုနဲ့ပတ်သက်ပြီးဆွေးနွေးရနေရမှာဗာမတူညီမျှမှုအကြောင်းဆွေးနွေးနေရလဲဆိုတာအလုံးနားလည်ဖို့လိုအပ်ပါတယ်။များသောအားဖြင့်မတူညီမျှမှုလို့ပြောလို့ရှိရင်ကျွန်တော်တို့အတွေ့အကြံမှာအကြောင်းအရာတွေများကြီးပေါ်လာနိုင်ပါတယ်။ဥပမာအားဖြင့်စီးပွားရေးမတူညီမျှမှု၊ပညာရေးမတူညီမျှမှု၊ကျန်းမာရေးမတူညီမျှမှု၊အလုပ်ကိုင်ထွန်းလန်းဆိုင်ရာမတူညီမျှမှုတွေအကြောင်းတည်င်းနေမှာပဲဖြစ်ဖြစ်နေ့စဉ်စကားတွေမှာပဲဖြစ်ဖြစ်ညီအကြားနေရမယ်လို့ထင်ပါတယ်။ဒါပေမဲ့မတူညီမျှမှုကိုပဲရှိကောင်းကကြီးစုနားလည်လဲလို့နေလို့ရှိရင်ပြပြသားသားအခြေအခုရဖို့ခင်းနေပါလေအကြမ်းများဖြစ်ဆိုရင်တော့ရှုတော့မမျိုးအဖြစ်ကြီးစုနိုင်ပါလေပထမတစ်မျိုးကတော့ vertical inequality ကိုခေါ်တဲ့တောင်းလိုက်မတူညီမျှမှုတွေဖြစ်ပါလေဥပမာအဖြစ်စာကျူးစာရဲ့လူကစံွက်ပူအောင်လို့ပညာပူတက်လို့အလုပ်ခွင်မှာကျူးစာရဲ့လူကအလုပ်ခွင်မှာပူအောင်မြင်လို့ဖြစ်ပေါ်လာတဲ့မတူညီမျှမှုတွေကဒါတောင်းလိုက်မတူညီမျှမှုတွေပဲဖြစ်ပါလေ ။အဲနောက်ထပ်ရှုထောင့်တစ်ခုကတော့ horizontal inequality လို့ခေါ်တဲ့အလျားလိုက်မတူညီမျှမှုပဲဖြစ်ပါတယ်။အလျားလိုက်မတူညီမျှမှုဆိုတာကတော့လူအုပ်စုနဲ့တစုကြားမှာသမိုင်းကြောင်းအရပဲဖြစ်ဖြစ်လက်ရှိအစိုးရမူဝါဒတွေကြောင့်ပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မတူညီမျှမှုတွေပဲဖြစ်ပါတယ်။ဥပမာဆိုကြပါစို့အုပ်စုနှစ်စုရှိပါတယ်။အုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာ10ယောက်ဆင်းရဲနေမယ်ဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာတောင်းလိုက်မတူညီမျှမှုပဲရှိရလို့ပြောရမှာဖြစ်ပါတယ်။သို့တော်ညာလဲအုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာအယောက်90ဆင်းရဲနေမယ်ဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာအလျားလိုက်မတူညီမျှမှုရှိနေရလို့ပြောရမှာဖြစ်ပါတယ်။နိုင်ငံနိုင်ငံရဲ့ပြည်ပြိုးတိုးတက်မှုမှာအလျားလိုက်မတူညီမျှမှုကိုရှော့ချဖို့ဟာအဓိကပန်းနိုင်တစ်ခုအနေနဲ့ရပ်တည်နေပါဘာကြောင့်လဲဆိုတော့အလျားလိုက်မတူညီမှုတွေရှိနေတဲ့ကြွေလူဖွဲ့စည်းကြမှာတင်းမာမှုတွေရှိပြီးနိုင်ငံရေးမတူညီမှုတွေဖြစ်ပေါ်နေဦးမှာဖြစ်ပါတယ်။ဥပမာအဖြစ်အမေရိကန်နိုင်ငံမှာရှိတဲ့လူပြည်လူမဲကြမတူညီမှုဒီဥရောပမှာရှိတဲ့ရိုမာနဲ့တခြားလူမျိုးကြမှာမတူညီမှုရဝန္ဒါမှာဖြစ်ပျက်ခဲ့တဲ့ဟိုတူးနဲ့တူစီကြမှာမတူညီမှုတွေကဒီနိုင်ငံရဲ့နိုင်ငံတွေရဲ့နိုင်ငံရေးသမိုင်းတွေမှာအဓိကအခန့်ကဏ္ဍမှာပါဝင်ခဲ့တာပဲဖြစ်ပါတယ်။လောလောဆယ်ကျွန်တော်တွေ့ရှိရတာကတော့နေတဲ့ဆွေးနွေးမှုတွေမူဝါဒတွေထဲမှာအလျားလိုက်မတူညီမျှမှုကိုထည့်သွင်းဆွေးနွေးတာအားနဲ့နေရတယ်လို့မြင်ပါတယ်။ဥပမာကျွန်တော်တို့အားလုံးစီးပွားရေးမတူညီမျှမှုဆိုရင်မြန်မာနိုင်ငံမှာစည်ရဲချမ်းသာကွာဟမှုမြင့်မားနေရဆိုတာဘယ်သူမှငြင်းပယ်မှာမဟုတ်ပါဘူး။ဒါပေမဲ့ဗေဒိတတွေကဗေလူမျိုးတွေကစည်ရဲမှုတန်ပုံခံရရဲ့ဒီပုံကြီးစည်ရဲမှုတန်ကိုခံရတဲ့ဒေသတွေအတွက်အထူးမူဝါဒတွေကိုပေါ်ဆောင်လားမပေါ်ဆောင်လားဆိုတာကိုသိရှိရမှာကျွန်တော်တို့အားနဲ့နေပါတယ်။ပညာရေးဆိုရင်လည်းဥပမာအဖြစ်ရန်ကုန်မှာစာတက်မြတ်မှုနှုန်း96ရာခိုင်နှုန်းရှိပြီးရှမ်းပြည်နယ်မှာလူသုံးပုံတစ်ပုံကစာတက်မြတ်မှုမတက်မြောက်သေးဘူးဆိုရင်ဒါကျွန်တော်တို့ရန်ကုန်နဲ့ရှမ်းပြည်နယ်ကြားမှာမတူညီမှုပညာရေးဆိုင်ရာမတူညီမှုရှိနေတယ်လို့ပဲပြောရမှာဖြစ်ပါတယ်။နိုင်ငံရေးမတူညီမှုဆိုရင်လည်းကျွန်တော်တို့90ရာခိုင်နှုန်းသောအမျိုးသမီးတွေကသွတ်တော်မှာ100ရာခိုင်နှုန်းမှရှိရဆိုရင်ဒီအမျိုးသားနဲ့အမျိုးသမီးကြားမှာအလျားလိုက်နိုင်ငံရေးဆိုင်ရာမတူညီမှုရှိနေတယ်လို့ပဲပြောရမှာဖြစ်ပါတယ်။ဒီတော့လည်းမူဝါဒရချမှတ်ရမှာဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကဆရာနာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းလဲဖို့အပြင်တနိုင်ငံလုံးငြိမ်းချမ်းရေးပေါ်ဆောင်ရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ခက်ခဲများစွာနဲ့ရင်ဆိုင်ရတဲ့နိုင်ငံတည်းဖြစ်ပါတယ်။သို့တော်များလည်းလူမျိုးအုပ်စုတစုနဲ့တစုကြားမှာရှိတဲ့အလျားလိုက်မတူညီမှုကြားမှာကြားမှာရှိတဲ့အလျားလိုက်မတူညီမှုတခြားအုပ်စုတစုနဲ့တစုကြားမှာရှိတဲ့စီးပွားရေးဆိုင်ရာပညာရေးဆိုင်ရာကျန်းမာရေးဆိုင်ရာအလုပ်ကိုင်ခွင့်လန်းဆိုင်ရာမတူညီမှုတွေကိုမလျှော့ချနိုင်တဲ့၍ကျွန်တော်တို့လိုအပ်တဲ့ငြိမ်းချမ်းရေးပန်းနိုင်ဖွံ့ဖြိုးရေးပန်းနိုင်ရောက်ရှိဖို့အခက်အခဲတွေမတည်ငြိမ်မှုတွေနဲ့တွေ့ကြည့်ရနေရမှာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်နာမိုးသူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာပါ VOA ကိုအီးမေးလ်ကတစ်ဆင့်အကြံပြုလိုကြတဲ့တေးသချင်းတောင်းညင်ကြရဲဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဇွန်လ10ရက်နေ့ကိုကမ္ဘာသမုဒ္ဒရာများနေ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်။ကမ္ဘာပေါ်ကသက်ရှိအလုံးတွေကမ္ဘာသမုဒ္ဒရာတွေဟာဘယ်လောက်အရေးကြီးတယ်ဆိုတာလူတွေသတိရစေဖို့သမုဒ္ဒရာတွေရဲ့အလှတရားကိုချီးမွမ်းဖို့လူတွေရဲ့လိုရကြောင်းသမုဒ္ဒရာတွေပေါ်တည်ရောက်မှုတွေကိုသတိပြုမိစေဖို့အခုလိုသတ်မှတ်ထားတာပါ။ဒီနေ့အတွက်ဆောင်ဖို့ကတော့ပလတ်စတစ်အမိုက်ကိုဒါစီရင်နဲ့သမုဒ္ဒရာတွေကျန်းမာတန်ဆွမ်းရေးဖြစ်ပါတယ်။သမုဒ္ဒရာတွေဟာကမ္ဘာမြေနယ်ပြင်ရဲ့၄ဘုံ၃ဘုံနီးပါးရှိပြီးကမ္ဘာရေထူးရဲ့68ရာခိုင်နှုန်းရှိပါတယ်။ကျွန်တော်တို့အတွက်လိုအပ်တဲ့အောက်ဆီဂျင်ထပ်ဝက်ကြော်ကိုထုတ်လုပ်ပေးနေပြီးဥတုရာတွေကိုချိန်ညှိတာမှာအထောက်အကူပြုပေးတယ်လို့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကိုစုပ်ယူပေးနေပြီးတော့မြေကမ္ဘာပေါ်ကတက်ရှိအများအပြားကိုထောက်ပံ့ပြုနေပါတယ်။ကမ္ဘာပေါ်ကဇီဝမျိုးကွဲထပ်ဝက်နီးပါးဟာအသက်ရှင်တန်ရေးအတွက်သမုဒ္ဒရာတွေပေါ်မှီကိုနေရပြီးလူသားတွေအပါအဝင်ကျန်းတဲ့သက်ရှိအများပြားရဲ့ရှင်သန်မှုအရည်အသွေးလိုတက်ဖို့လဲသမုဒ္ဒရာတွေကလှုပ်ဆောင်ပေးပါတယ်။ဒေယူပို့ဆောင်ရေးနဲ့အပန်းဖြေရေးအတွက်သမုဒ္ဒရာတွေဟာအဓိကကြတာကြောင့်ကမ္ဘာစီးပွားရေးအတွက်လည်းမရှိမဖြစ်အရေးပါပါတယ်။ရေအောက်ကမ္ဘာရဲ့65ရာခိုင်နှုန်းအထိကိုစူးစမ်းရှာဖွေလေ့လာဖို့ကြံနေသေးတာကြောင့်အဲ့ဒီရေအောက်မှာရောဂါအများပြားကိုကုစားနိုင်မယ့်အရာတွေပြဿနာအများပြားကိုဖြေရှင်းနိုင်မယ့်နည်းတွေရှိနေမှာတေချာပေါက်နေပါပါပဲ။
ကမ္ဘာ့သမုဒ္ဒရာလူရဲ့40ရာခိုင်နှုန်းထိဟာလူသားတွေလုံဆောင်တဲ့ဒဏ်ရာဒဏ်ချက်တွေကိုခံစားနေရတာကြောင့်ရေဒုညဉ့်ညံ့တာအလွန်ကြောငါးဖန်းနာနဲ့ကာယရန်ဒေသတွေဆုံးရှုံးရတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်အထူးသဖြင့်စိုးရိမ်ပေါ်ရာကတော့ပလတ်စတစ်အမိုက်တွေပါပလတ်စတစ်အမိုက်တချို့ဟာမြစ်တွေကန်တွေပင်လယ်တွေမှာသွာလာလုကင်နေတဲ့လှေသင်းမောတွေကနေတဆင့်သမုဒ္ဒရာတွေကိုရောက်သွားကြတာပါဒါပေမဲ့ပလတ်စတစ်အမိုက်မက်ထရစ်တန်ချိန်၈သန်းလောက်ဟာကိုးမြေပေါ်ကနေသမုဒ္ဒရာထဲနှစ်စင်ရောက်သွားနေပါတယ်သမုဒ္ဒရာထဲရောက်ပြီးတဲ့နောက်အဲ့ဒီပလတ်စတစ်တွေဟာအစိမ့်စိမ့်အမွှာမွှာဖြစ်ကုန်ပါတယ်ပျက်စီးသွားဖို့တိတ်ကိုအချိန်ကြာတဲ့ပလတ်စတစ်တွေဟာရေနေသက်တော်တွေကိုပိတ်မိနေစေသလိုတန်နာကြောက်တန်းလိုနေရာတွေကိုပျက်စီးစေပြီးရေသက်တော်တွေပျက်စီးသွားဖို့တိတ်ကိုအချိန်ကြာတဲ့ပလတ်စတစ်တွေဟာရေနေသက်တော်တွေကိုပိတ်မိနေစေသလိုတန်နာကြောက်တန်းလိုနေရာတွေကိုပျက်စီးစေပြီးရေသက်တော်တွေဝါးမြူမိစေပါတယ်ပင်လယ်လိပ်တွေ၊ရေပြန်တွေ၊ဝီလာငါးတွေ၊လင်းပိုင်တွေ၊ဝီလာငါးနယ်4 points note တိုက်ရေတံခါးတွေ၊ပင်လယ်ပြိုငှက်တွေနဲ့ငါးလူရေတံခါးမျိုးကွဲပေါင်း650ကျော်ဟာပလတ်စတစ်တွေကြောင့်ဘေးဒဏ်သင့်ရတာကိုသူတီတီတွေကမှတ်တမ်းတင်ထားပါတယ်။ကျွန်တော်တို့ရဲ့သမုဒ္ဒရာတွေ၊ကျန်းမာတန်ဆွမ်းပြီးဘေးရန်တွေကင်းရှင်းရေးဟာကျွန်တော်တို့အားလုံးရဲ့စုပေါင်းတာဝန်ဖြစ်ပြီးလိလူရှုထားလို့မရဘူးဆိုတာကျွန်တော်တို့အမှတ်ရရပါမယ်။ကောင်းမွန်တဲ့ဆောင်ရှောင်မှုနဲ့ဒါလျင်သမုဒ္ဒရာတွေရဲ့ကျန်းမာရေးကိုကာကွယ်နိုင်မှာဖြစ်ပြီးအနာဂတ်မျိုးဆက်တွေရဲ့လိုအပ်ချက်ကိုသမုဒ္ဒရာတွေကဆက်ပြီးဖြည့်ဆည်းပေးနိုင်ရေးခိုင်မာစေမှာပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါမယ်ရှင်
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းသောတာရှင်များကိုသိစေအပ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံတာကကြီးညာပေးပါမယ်ရှင
်။ဆမ်မန်နီခွဲတွင်မြောက်ကိုရီးယားအနေနဲ့ကြီးမားများပြတဲ့လက်နက်ချော့ချဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်တယ်လို့နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ဖို့တောင်းဆိုတဲ့သဘောတူညီချက်ကိုနိုင်ငံခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးနောက်တနေ့မှပဲပွန်ပီယိုကလို့ပြောကြလိုက်ကြပါကိုရီးယားကျွန်းဆယ်နျူကလ িয়ার ကင်းစင်ရေးအတွက်စစ်စစ်အတီးပြုနိုင်တဲ့လုပ်ရက်ကိုသမ္မတဒေါ်နယ်ထရမ့်ရဲ့ရာထူးသက်တမ်းပထမအကြိမ်မကုံဆုံးခင်မှာမြောက်ကိုရီးယားဘက်ကလှုပ်ပြဖို့တကယ်ပဲလိုလားတယ်လို့အမေရိကန်ဝန်ကြီးကဆိုးမျိုးတော့မှပြောကြခဲ့တာဖြစ်ပါတယ်ဒီအစီအစဉ်ဘက်ရှိမှာစဉ်းစားမယ်ဘက်ရှိမှာရက်ဆက်မယ်ဆိုတော့နောက်ပတ်ဆွေးနွေးကြမယ်လို့သိရပါတယ်။ဝေဖန်သူတချို့ကတော့ဒီအစီအစဉ်မှာအသေးစိတ်တွေမပါဘူး။တောင်ကိုရီးယားနဲ့ပူးတွဲပြုလုပ်မဲ့စီးရဲလက်ချင်းမှုကိုရက်ဆိုင်မယ်လို့မျှော်လင့်ပဲလိုက်လျှော့ခဲ့တဲ့ကိစ္စတွေဟာအလျှော့ပြုလုပ်ရရောက်တယ်လို့ဝေဖန်နေကြပါတယ်။ယမန်နိုင်ငံမှာသဘုံတွေထိန်းချုပ်ထားတဲ့ဟိုဒီရာစစ်ကမ်းမြို့ကိုဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဘုံကျဲတိုက်ခိုက်နေတဲ့အတွက်ဒီအချိန်နဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကအရေးပေါ်အစီအစဉ်တက်ကိုဒီကနေ့ကြာသပတေးနေ့မှာပဲခေါ်ဆင်းပါခဲ့ပါတယ်။ဒီကိစ္စကိုဘက်ပေါင်းစုံကထင်းထင်းထင်းထင်းလှုပ်ဆောင်ကြဖို့နိုင်ငံရေးအရအထုတ်ကြဖို့ယမန်ဆိုင်ရာကုလသမဂ္ဂအထုကိုယ်စားကတောင်းဆိုခဲ့ပါတယ်။သဘုံတွေဒီမျိုးကိုလက်လွတ်ဖို့ UAE ကအဆိုပြုထားတဲ့သတ်မှတ်ချက်ကိုကျော်လွန်တဲ့အချိန်ထိမလိုက်နာခဲ့တဲ့အတွက်ဆော်ဒီဥဆောင်တဲ့လေရင်ပြန်နေစစ်သည်မော်တွေကအဲ့ဒီမျိုးသဘုံစခန်းတွေကိုတိုက်ခိုက်နေရတာလည်းဖြစ်ပါတယ်။အီရန်နိုင်ငံကထောက်ခံအပ်ပြီးတဲ့ဟူဒီသဘုံတွေဟာဟူဒီရာမျိုးရဲ့တခါယီမင်မျိုးတော်ဆန္နာနဲ့တခြားလူနေထူထပ်တဲ့နေရာအများအပြားကိုစိမ့်ပိုက်ထားကြလဲဖြစ်ပါတယ်။အန်တာတိကတိုက်ဟာအန်အောဘွေကောင်းလောက်အောင်လှင်းလှင်းမြန်းမြန်းအရေးပြောလာနေတဲ့အတွက်1992ခုနှစ်ကစလို့ရေခဲတန်ချိန်ပေါင်းသန်းပေါင်းစုံစမ်း3 trillion ရောနေသွားခဲ့ပြီဖြစ်တယ်လို့စိတ်ပြန်ပညာရှင်အဖွဲ့တစ်ဖွဲ့ကပြောကြလိုက်ပါတယ်။ကမ္ဘာတောင်ပယ်စွန်းအန်တာတိကဒေသကိုလေ့လာနေတဲ့သိပ္ပံပညာရှင်အဖွဲ့ရဲ့အဖွဲ့ဝင်တူကဒါဟာမျှော်လင့်ထားတာအထက်အထူးလင်းမြန်ပြီးစိုးရင်ပေါ်ရာကောင်းတယ်လို့လည်းဆိုပါရခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံတာကကြီးညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်VOA ကိုနားဆင်ခဲ့တဲ့ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.